နာပြပွဲတွေမှာတည်င်းရယူရင်ဖန်ဆီးခံခဲ့ရတဲ့တည်င်းနောက်တချို့ကိုဒီကနေ့ရုံထုတ်စစ်ဆေးခဲ့ပါတယ်ဒီလိုရုံထုတ်တဲ့အခြေအနေအပြင်လက်တလုံးသတင်းမီဒီယာသမားတွေကိုဖန်ဆီးအရေးယူဖိအားပေးရတဲ့တွန်းမြင့်ဖြစ်ပေါ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကတင်ပြထားပါတယ်
အရသာဆိုရစီကနေတမရောကအာနာတင်ခဲ့ပြီးနောက်ပိုင်းဒီရင်နောက်တဲ့တင်ငါရီရီကိုစေုပ်ချုပ်ရေးကောင်စီဘက်ကနေ PRP ကတ္တတာတွေအပြင်တရမီဒီယာသမားတွေကိုဖမ်းဆီးအရေးယူတာတွေကိုပါပို့တိုးပြီးလှောက်ဆောင်လာတာတွေတွေ့နေရပါတယ်ဒီနေ့မှာတော့တရင်ရယူနေစင်မှာဖန်ခံခဲ့ရတဲ့ဆေးဗန်ဒီတရင်ဌာနကဦးအောင်ရဲကိုစီးကွက်တရင်ဌာနကဦးဟိတ်ပြေစောနဲ့အလွတ်တန်းတရင်တော်ဦးပညာဦးတို့ကိုရုံးထုတ်ခဲ့ပြီးလာမယ့်ဧပြီ20ရက်နေ့မှာထပ်မံရုံးထုတ်မယ်လို့တရင်သမားတွေရဲ့ရှေ့နေဒေါ်နီလာခိုင်ကပြောပါတယ်
။အဲဒီနေ့ကတော့ဟိုမှာပဲပေါ့နော်ရုံးပြီးနေကတော့ပြန်ပြီးလေရှင်။ကျမတို့ရုံးအကျိုးနှိမ့်လိုက်အစီအွေပေါ့။ဒါနဲ့ရုံးရင်းဆိုပြီးတော့ပြန်ပြီးလာတယ်ရှင်။အဲ့ဒီလေလာပိုင်း20ကိုကျမတို့ပြန်ချိန်နေပါတယ်။တရလူလည်းမလာပြီးတော့ကျမတို့အမှုလည်းစိတ်ကိုမရသေးရှင်။အဲအာမခံကလေတချို့ကတော့ရှောက်ကြတယ်ဗောနော်။ရှောက်တော့အရှိရအမှုတမှုကိုအာမခံရှောက်တာပယ်ချတယ်။ပယ်ချတယ်ဆိုတော့ကျမရဲ့လူဆိုကိုခွန်ရင်းကိုတော့ကျမနဲ့ဘာဖြစ်လို့မတင်သေးလဲဆိုတော့ကျမတရလူစစ်ပြီးမှအာမခံပြန်မှာ။ဒါကြောင့်တရလူဘာမှမပေါ်တော့သေးတယ်။တရလူအထက်ချက်လည်းမရှိသေးဘဲနဲ့ကျမအာမခံမရှောက်ချင်ဘူး။အဲ့တော့တရားလို့ဒီမှာစစ်ပြီးတော့မှဒီမှာအာမခံရှောက်နေလို့စဉ်းစားထားတယ်ရှင
်ပြီးခဲ့တဲ့မတ်လ21ရက်နေ့ကဖမ်းဆီးခံရပြီးပုံမှန်905ကာဂျီနဲ့ဆွဲချက်တင်ခံထားရတဲ့နေပြည်တော်ကအလွတ်တန်းတရင်တော်ဦးအောင်ကိုကိုလက်ကိုလည်းဧပြီ5ရက်နေ့မှာနေပြည်တော်အချုပ်ထောင်ယာယီတရားရုံးမှာရုံးထုတ်ခဲ့ပြီးလာမယ့်ဧပြီ20မှာထပ်မံရုံးထုတ်ဖို့ချိန်ထားပါတယ်ကျမတို့အပြည့်စံတိုင်းနဲ့ပြည်နယ်တချို့မှာလည်းတရင်တော့တရင်ရယူခြင်းဖန်ခံရပြီးတက်မတော်အကြီးညိုပြအောင်လှုပ်ဆောင်မှုတွေးထုတ်မှုဆိုတဲ့ပုံမှန်တက်တရားစွဲကဖန်စီထိန်းနေတာတွေကိုပို့တိုးပြီးလှုပ်ဆောင်လာတာမှာဒီကနေ့နေ့လယ်ပိုင်းမှာလည်းတည်မြို့အလွတ်တန်းတရင်တော့ဦးတက်နိုင်ဝင်းဖန်စီခံခဲ့ရပါတယ်။ဒီကနေ့ဖန်စီမခံရခင်ပြီးခဲ့တဲ့ရက်ပိုင်းတွေကသူ့ကိုဖန်စီဖို့လုပ်နေတယ်ဆိုတဲ့တရင်ထွက်နေတာမျိုးရှောင်တိန်နေရတာဖြစ်ပါတယ်။လက်ရှိမှာတော့တာယာဝတီထောင်ကိုပို့ဆောင်ထားပြီလို့ရဲစခန်းကပြောဆိုပေမဲ့မိသားစုဝင်တွေကတာယာဝတီထောင်ကိုသွားမိတဲ့အခါမရောက်သေးတာကြောင့်ဗမာထိန်းသိမ်းထားလည်းမသိဖြစ်နေတယ်လို့ဒီဇတ်သူကဆိုပါတယ်။သတင်းမီဒီယာတွေကိုဖိနှိပ်မှုပြင်းထန်လာလို့နေသတင်းသမားတွေအနေနဲ့ထွက်ပြေးတင်းချောင်းနေရပြီးမြို့ပေါ်သတင်းသမားတွေထက်လုံလုံရေးပိုင်းအထူးစိုးရိမ်ကြဖြစ်နေတယ်လို့နေသတင်းတောက်တူက VOA ကိုခုလိုပြောပါတယ်။ဒီသတင
်းသမားတွေမြန်မာရှိတဲ့သတင်းသမားတွေဒီရမှာသူတို့အိမ်မှာတည်နေလို့မရတော့ဘူး။တခြားနေရာနဲ့သူတို့တည်နေလိုက်ပြီးတည်နေပြင်ဆင်နေရတဲ့အခြေအနေရှိတယ်။အဲလောကမလုံးချုံတော့ဘူး။လုံးချုံတော့တဲ့အချိန်မှာကျွန်တော်တို့ကဘာတွေကိုစိုးရိမ်ရလဲဆိုပြီးအားလုံးရှိတဲ့နေရာတွေမှာသူကောင်းကောင်းမွန်မွန်ပေါ်တော့လို့ပြောထားတဲ့ဥက္ကဋ္ဌကြီးခေါ်တော့တော့လည်းစိတ်ကြောရေးလို့ညာလို့ပါ
။သိဆက်တာကျန်းမာတာကိုစိတ်ပိုင်းဆိုင်ရာလူနေတဲ့ပြည်တွက်နေရတယ်ဒီကိစ္စကတော့ကြားနေရတာပေါ့အလိုမျိုးဟာလေးရှိတော့အဲ့ဒါလေးကတော့တော်တော်လေးဟာဆိုးရိမ်ကြီးအခြေအနေရှိတယ်။ဒီကတူပြောင်းလဲဆိုရင်ခက်ခဲတဲ့ကာလာလေးမှာပြည်သမားတွေကအကဲအနေနဲ့လူလုံးချုပ်ကြီးရဲ့ရှောင်းနေကြတယ်။ရှောင်းနေပြီးကြီးတောင်းနေတဲ့လူမဟုတ်ကြအောင်အဲ့ဒီဘက်ကလည်းတော်တော်ခက်ခဲတယ်။ဒီကတော့လူရှိတယ်
တရင်ရယူတဲ့တရင်တော့တွေကိုပုံမှန်905ကကြီးနဲ့ဖန်စီအရေးယူရာတွေလောက်တော့မှလည်းတချို့ဆိုပင်တော့မှဖန်စီခံထားရလဲဆိုတာမသိရတာမိသားစုဝင်တွေနဲ့တွေ့ခွင့်မရတာတွေအပြင်ဖိနှိပ်မှုတွေနဲ့ပါရင်ဆိုင်ကြုံရရလို့မိသားစုတွေကပြောပါတယ်။ရှင်
းရှင်းကိုရုံးထုတ်မယ်လို့ပြောတယ်။အဲတော့ထုတ်မယ်ပြောတယ်ဒါပေမဲ့အခုချိန်ကြီးရှင်းနေအတိုင်းဝင်နဲ့တွေ့လို့မရဘူးပြေပလူလည်းဘယ်လိုမှသိမရဘူး။အော်ကျွန်တော်တို့ရင်ထဲမှာတော့ဘယ်ကြည့်ပါ့မလဲဗျာ။ဒါပေမဲ့အခုချိန်ကြီးရှင်းနေတဲ့ဥပမာနိုင်ငံမှာမင်းလည်းလည်းလူတွေကဆိုင်တော့ဖြစ်နေပါလေ။တို့သူတို့ကလည်းလက်ပြီးပြီးပြေးနေရတာ။ကျွန်တော်တော့ရင်းသက်မသိဘူး။အားဟုတ်ပဲကျွန်တော်ဟိုဖြည့်ဆိတ်နေတဲ့အရာလေးတစ်ခုပေါ့ဗျာ။နောက်တစ်ခုကကျွန်တော်သားလေးကတာဝန်ရဲ့ဝတ္တရားပြည်မြောင်ဆန်းဆောင်ရင်ဖြစ်တာပါ။ကျွန်တော်ဖြည့်ဆိတ်နေတော့တော့ဖြည့်ဆိတ်ပါဗျာ။မိလာရင်ဝင်ကိုအသက်ရှင်နေတဲ့ပြန်ရောက်ဖို့တော့အများနဲ့ဆူတောင်းမိဆန်းနှံ့ပြုပြီးဖောက်နေတယ်ပဲပြောရမှာပေါ့ဗျာ။
ဒီဒီတော့မှာပြီးခဲ့တဲ့မတ်လ19ရက်နေ့ကတင်းလာယူနေစဉ်ဖမ်းခံခဲ့ရတဲ့မင်းစီမတင်းဌာနအေဒီတာဟောင်းဦးသိန်းထိုင်အောင်ရဲ့ဖခင်ကတားရဲ့အခြေအနေကိုခုလိုပြောပြခဲ့တာပါတင်းလာယူစဉ်ဖမ်းဆီးခံရတာတွေရှိသလိုတချို့တွေဆိုရင်ညအချိန်မတော်နေရင်တွေကိုစီးနင်းဝင်ရောက်ဖမ်းဆီးခံရတာတွေရှိပါတယ်ဒီကရပိုင်းကကမ္ဘောဇာတိုင်းတရင်ဌာန TVB တရင်ဌာနတွေကနေတရင်တော့တွေကိုစေုပ်ချုပ်ရေးကောင်စီရဲ့လက်နက်ကိုင်တွေကညအချိန်မတော်နေရင်တွေစီးနင်းဝင်ရောက်ဖမ်းဆီးခဲ့ပါတယ်ပြီးခဲ့တဲ့ဧပြီ5ရက်ကစေုပ်ချုပ်ရေးကောင်စီကရာဇသက်ကြီးပုံမှန်905ကကြီးနဲ့ဖမ်းဆီးမဲ့အယောက်50နီးပါးလူစီးရင်ကိုထုတ်ပြန်ခဲ့တာမှလည်းတရင်မီဒီယာသမား3ဦးပါဝင်ခဲ့ပါတယ် ရှာစတဲ့ဒီပုံမှန်905ကာဒီနဲ့ဖာဝရန်ထုတ်ခံထားရတဲ့ဒရင်စရာဦးစီသူအောင်မြင့်ကတော့စေအုပ်ချုပ်ရေးကောင်စီဘက်ကသူတို့ကိုမထောက်ခံသူအာဏာသိမ်းမှုကိုလက်မခံထောက်ပြသူမှန်သမျှကိုမတရားတဲ့ဥပဒေတွေတက်ကဖိနှိပ်ပြီးစူးစမ်းနေတာဖြစ်တယ်လို့သုံးသပ်ပါတယ်
။ဟိုလွတ်လပ်စွာရည်သွားခွင့်တည်တည်ပိုင်ခွင့်လို့ဘာလို့တည်လွတ်လပ်ခွင့်လို့ဘာတစ်ခုမှမရှိတော့ဘူးဆိုရဲအဲသဘောပဲလေ။လူတိုင်းကိုပေါ့လူတိုင်းကိုဆိုတာကသူကဘယ်သူတွေပါလဲဆိုရင်ဆန္ဒပြတဲ့လူကိုလည်းငါးရာကကြီးနဲ့သူကဆွဲတာပဲ CDM လုပ်တဲ့လူကိုလည်းငါးရာကကြီးနဲ့သူကဆွဲတာပဲဒီမှာတော့အဲ့ဒီဟိုစားပေါ့နော်အလူငွေတွေပါတယ်ဆံပေးတယ်လူတွေကိုလိုက်ကူညီတယ်ဒီလူတွေကလည်းငါးရာကကြီးနဲ့ဆွဲတာပဲအခု journalist တွေကလည်းငါးရာကကြီးနဲ့ပဲဆွဲနေတဲ့ခါကျတော့ဒါကသူကဟိုလွတ်လပ်မှုတွေပါလေကိုလောကဟိုကလုံးလိုက်တာလို့ပေါ့နော်ဆွဲတဲ့ဆွဲရင်လည်းပုံမှန်လည်းဆွဲတယ်အဓိကကတော့ကျွန်တော်တို့လိုတာမန်ကြီးတွေထားလိုက်တော့ဟိုနိုင်ငံတော်တမရတို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တို့ဝန်ကြီးတွေကိုတော့မှအဲ့ဒီမဟုတ်မမှန်တဲ့ဆွဆွဲချက်တွေနဲ့ဟိုတရားဆွဲနေသေးတာပဲတိုင်းပြည်မှာလူတိုင်းကိုလုံနေတာပဲဟိုဥပဒေဆိုတဲ့ဥစ္စာကတို့ကပါဇက်ကပြောပြီးတော့မှဘယ်မှာမှလိုက်နာတာမဟုတ်ဘူးလေတို့ကိုယ်တိုင်လည်းမလိုက်နာဘူးသူတပါးကိုအဲ့လိုဟိုဆွဆွဲရုပ်တင်တဲ့ခါမှလည်းလိုက်နာတယ်ဆိုတာကိုမတွေ့ရဘူး
စစ်တပ်အာဏာသိမ်းခဲ့တဲ့ February လတရက်နေ့နောက်ပိုင်းတရင်းတော့အယောက်60တမနဲ့ဖမ်းဆီးခံခဲ့ရပြီးအဲ့ဒီတည်းကအယောက်30တမနဲ့ကတော့စစ်မတော်ကိုအကြီးအကျယ်ပြစ်ခင်မှုပုံမှန်905ကာဂျီနဲ့တရားဆွဲဆိုခံထားရပါတယ်။ရာဇဝတ်ကြီးပုံမှန်905ကာဂျီစူဘူးလုံဆောင်မှုဟာပြစ်မှုထင်ရှားသောစီရင်ခံရပါကထောင်ဒဏ်နှစ်အထိပြစ်ဒဏ်ကျခံရနိုင်ပါတယ်ရှင်။